ပြည်နယ်နဲ့တိုင်းနေရာတော်တော်များများမှာမိုးများတာရဲ့နောက်ဆက်တွဲရေကြီးရေလျှံတာတွေဒီရက်ပိုင်းနဲ့ဆက်တိုက်ဖြစ်နိုင်တာကြောင့်တဘာဝဘေးသတိရှိကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။တချို့နေရာတွေမှာမိုးများပြီးနေအိမ်တွေထဲထိရေနှင်းမြုပ်တာတွေရှိခဲ့လို့ကယ်ဆယ်ရေးအဖွဲ့တွေကဘေးလွတ်ရာစီရွှေ့ပြောင်းပြီးစားတောက်ရေးအတွက်ကူညီတာတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူတွေကပြောပြမှာပါရှင်
။မြန်မာနိုင်ငံနေရာတော်များများမှာမိုးကြီးလေပြင်းတာတွေရဲ့နောက်ဆက်တွဲရေကြီးရှန်တာတွေဒီရက်ပိုင်းနဲ့ကြုံခဲ့ရပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားကောင်းနေပြီးနောက်နေတွေအထိမိုးများနိုင်တဲ့အခြေအနေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနကညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောပါတယ်။
ထူးခြားမိုးလေဝသအခြေအနေလေးတွေအကြာခဏဖြစ်နေတဲ့ဟာလေးတွေရှိတယ်ဆိုတော့ဒီရက်ပိုင်းတော့ဒါထူးသတိပြုဖို့ထူးသတိပြုဖို့ဆိုတာတော့အဓိကအပြင်တော့မိုးများပြီးရေကြီးရေလျှံမှုတွေဖြစ်တာလို့ဒီလိုတောင်းပန်တာပေါ့ဒါလေးတွေသတိထားရဖို့ပေါ့နော်ကျူတင်သတိပြုရမှာတော့ဒီရက်ပိုင်းမှာတော့ကင်နာပင်လယ်မှာလဲဒါသောတယ်တော့လေပြားနေရအောင်ပေါ့ဖြစ်နေတာရှိတယ်နောက်လက်ပတ်လောက်ဆိုတော့မှုန်တိုင်းငယ်ဖြစ်မယ်သူကြောင့်ဘုတ်တုံတွေအားကောင်းပြီးတော့ကံရံဒေတာတွေမိုးများမဲ့အခြေအနေတွေရှိတယ်ဒါတွေသတိပြုအောင်ပေါ့နော်ကံရံဒေတာဆိုတော့ရခိုင်ပြည်နယ်တို့ရာဝီတိုင်းဒေတာကြီးတို့ရန်ကုန်တို့ပဲခူးတို့နောက်ဒီဘက်ကမော်ကယ်ရင်တနင်္လာဤပေါ့နော်ညမှာမိုးများမဲ့အခြေအနေလေးတွေရှိတယ်ဒါတွေဒီရပိုင်းမှာသတိပြုပါမယ်
ရန်ကုန်အေရဝတီတနင်္သာရီရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနောက်နှစ်ရက်အထိမိုးပိုပြီးတော့များနိုင်သေးတယ်လို့ပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာတော့ဩဂတ်လ15ရက်ပြီးခဲ့တဲ့တနင်္လာနေ့ညကစပြီးတော့ပုံမှန်ထက်မိုးပိုများတဲ့အခြေအနေကြောင့်အနိပ်ပိုင်းရက်ွက်တွေမှာရေနစ်မြုပ်တာတွေရှိခဲ့ပါတယ်။အဲ့ဒီနေရာတွေဟာမိုးများတိုင်းမှာရေမြုပ်နေကြနေရာတွေဖြစ်ပေမဲ့လို့အခုလိုမိုးဆက်တိုက်ရွာတဲ့အချိန်မှာအတော်လေးဆိုးဝါးခဲ့တယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ရင်းနှီးမြုပ်တဲ့နေရာတွေမှာဩဂတ်လ18ရက်ဒီကနေ့ကစပြီးတော့ရေပြန်ကျသွားပေမဲ့လို့ချက်ပြုတ်စားတောက်ရေးခက်ခဲနေလို့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်ပေးနေတယ်လို့ကူညီပေးနေသူတူက VOA ကိုပြောပါတယ်
။တချို့ဆိုလို့ရှိရင်အိမ်ထဲမြုပ်တဲ့ခါကျတော့ရေမရဘူးဒီကယ်ဆယ်ရေးအဖွဲ့တွေကနေပြီးတော့ချေချောင်းပေးရတာလည်းရှိပါတယ်เนาะတချို့ကျမှလည်းနေမှာပဲနေပြီးတော့ငိုကြတဲ့ချိန်ကြီးစောက်တဲ့အနေထားလေးဖြစ်ခဲ့တာပေါ့နော်။ကယ်ဆယ်ရေးစခန်းရဲ့လို့တော့ဖွင့်သွားတဲ့အနေထားတော့မရှိပါဘူးเนาะ။ဒါပေမဲ့တော်တော်များများကျတော့အဲ့ဒီမြင့်မြုပ်တဲ့ဒီရက်ွက်တွေကနေအိမ်တွေမှာပဲဟိုတည်ထောင်ရတဲ့ခါကျတော့သူတို့ခက်ခဲဖြစ်သွားတာတော့ကျွန်တော်အဓိကချက်ပြုတ်စားတော့ရေခက်ခဲလေးဖြစ်သွားတော့ပေါ့မိုးရွာတဲ့ခါကျတော့အပြင်ထွက်ပြီးတော့စနေစီတွေဝင်ရလက်ခက်တယ်တော်တော်များများလဲဟိုမြုပ်သွားတဲ့အနေသားဆိုတော့အိမ်တော်နေတဲ့ခါကျတော့ချက်ပြုတ်စားတော့အဆင်မပြေတဲ့အနေသားဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီသမင်းတို့တွေလိုက်ပြီးတော့ဝေငှလို့တန်းရတဲ့အခြေအနေလေးဖြစ်ခဲ့တော့ပေါ့
မွန်ပြည်နယ်မှာ2018နဲ့2019ခုနှစ်တွေတုန်းကလည်းနှစ်နှစ်ဆက်တိုက်မိုးကြီးရေရှမ်းတဲ့အခြေအနေကိုစူးစူးဝါကြုံခဲ့ရပူပါတယ်အခု2022ခုနှစ်မှာလည်းအဲ့ဒီဆိုးဝါးခဲ့တဲ့နှစ်တွေအတိုင်းမိုးများပြီးရေကြီးတာချင်းတူပေမဲ့လို့ကြိုတင်ပြင်ဆင်နိုင်ခဲ့တာကြောင့်ထင်သလောက်တော့ဒုက္ခမရောက်ခဲ့ဘူးလို့ကုညီပေးသူတွေကပြောပါတယ်။နောက်နှစ်တွေမှာလည်းဒီလိုသဘာဝဘေးအန္တရာယ်ဆက်ပြီးကြုံတွေ့လာနိုင်သလားဆိုတာသေချာမသိနိုင်ပေမဲ့ဒီအခြေအနေတွေကိုနမူနာယူပြီးပြင်ဆင်ထားဖို့ကိုလည်းကုညီပေးနေသူတူကအကြံပြုထားပါတယ်။
ဘုဒ္ဓရှင်ရောက်ပြီဆိုတာနဲ့ဒီတဘာဝဘေးကကျွန်တော်တို့မုံကြီးနေတဲ့ကပြင်ပြင်နဲ့ပတ်တည်းကတော့ဒီတဘာဝဘေးမှာဆိုအနည်းငယ်ဆိုးဆိုးရွားခံစားရတဲ့အနေအထားလေးတွေကဖြစ်နေတာပေါ့နော်အဲ့လိုအနေအထားလေးဖြစ်လာတဲ့အခါကျတော့ရှင်အခုတွေ့ကြုံရတဲ့ဒီတွေ့ကြုံလေးတွေကိုဟိုတွားတဲ့အခါကျတော့ရှင်တော့နော်ဟိုအိုးအဆင်ပြေတော့ပေါ့ဘာကြောင့်လဲဆိုတော့ဒီအချိန်မှာကေတရေးဖွဲ့လက်လူမဲ့လူတွေကိုပဲအများကြီးတဲ့မမျော်လင့်တင်ဘူးပေါ့နော်မမျော်လင့်ကြဘူးမလို့တာပေါ့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီကျင်းရတဲ့ကျွန်တော်တို့အရင်လူတိုင်းလူတိုင်းစီးပွားရေးအစလုံးကြီးစားအကုန်လုံးအဲ့ဘက်မှာနှိမ့်ချနှိမ့်ပါပြီးတော့ဆိုးရွားတဲ့အနေအထားလေးဖြစ်နေတဲ့အခါကျတော့ဒီလိုဒီမျိုးနောက်ကြောင်လာတဲ့အခါကျပြီရှင်အကိုစီကငါဒီလိုနောက်ပြင်းပြင်းထန်ထန်လေးတွေ့ပြင်မယ်လောက်ဆရာကြီးတွေလုံးဝပြင်းနေတာလည်းပြင်းနေတာလည်းဆိုရှင်တော့တဘာဝပေးအလေခံစားရမှုကိုနည်းနည်းရှော့ချပြီးတော့ဆင်ပြေနိုင်မယ်လို့တော့ထင်ပါတော့အဲ့လိုမျိုးပဲကျွန်တော်အကြံပြုချင်ပါလို့များ
ရခိုင်ပြည်နယ်တန်တွဲမြို့နယ်ဂျိတ်တော်ရက်ကွက်မှာလဲဒီကနေ့မနေ့အစောပိုင်းတုန်းကလေပြင်းတိုက်ခတ်ပြီးနေအိမ်နှလုံးနဲ့ဆက်လေတစည်းပျက်စီးသွားတယ်လို့ဒေသတွင်းမီဒီယာတွေကဖော်ပြပါဗျ။ဒါပြင်ရခိုင်ပြည်နယ်အတွင်းကရေချောင်းခီးစင်တွေကိုလည်းရာသီဥတုအခြေအနေကြောင့်ယာယီရန်နာထားပါဗျ။လေပြင်းအားနဲ့ရက်ဝင်းရဲ့အချိန်ကြောင့်ပြည်နယ်နဲ့တိုင်းနယ်အတော်များများမှာမိုးကြီးပြီးတော့လေပြင်းတိုက်ခတ်တာရေကြီးတာနဲ့မြေပြိုတာလို့သဘာဝဘေးအန္တရာယ်တွေဖြစ်နိုင်တာကြောင့်သတိထားကြဖို့မိုးစလဌာနကသတိပေးထားပါရှင်။